စင်ကာပူနိုင်ငံမှာတနင်္ဂနွေနေ့တည့်ရက်ထဲကိုဗစ် -19 ရောဂါပိုကူးစက်တဲ့သူ932ဦးရှိတဲ့အတွက်စုစုပေါင်းပိုကူးစက်ခံထားရသူ13000ကျော်ရှိပါတယ်။အသစ်ကူးစက်တဲ့အထက်အမြဲတမ်းနေထိုင်သူ15ဦးပါဝင်ပြီးကျန်ရောဂါကူးစက်သူအများစုကနိုင်ငံသားအလုပ်သမားတွေနေထိုင်တဲ့အဆောင်တွေကဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လူဦးရေ 9.8 သန်းပဲရှိတဲ့စင်ကာပူမှာအရှေ့တောင်အာရှနိုင်ငံတွေကလာရောက်အလုပ်လုပ်ကိုင်နေသူ3သိန်းကျော်ရှိပြီးသူတို့တွေကအဆောင်တွေမှာစုဝေးနေထိုင်ကြတာဖြစ်ပါတယ်။ဂျပန်နိုင်ငံမှာတနင်္ဂနွေနေ့စီးရင်အရာကိုရိုနာဗိုင်းရပ်စ်ကူးစက်သူ82ဦးရှိတဲ့အတွက်ဒါဟာဧပြီလတရနေ့နောက်ပိုင်းမှာကူးစက်မှုအခြေအတွက်အများဆုံးဖြစ်တယ်လို့ကျိုတိုသတင်းဌာနကဖော်ပြပါတယ်။ဂျပန်မှာပိုးကူးစက်ခံထားရသူစုစုပေါင်း13000ကျော်နဲ့သေဆုံးသူ360လောက်ရှိနေပါတယ်။ဖိလစ်ပိုင်မှာတော့ COVID-19 ကူးစက်ခံထားရသူ9500ကျော်နဲ့သေဆုံးသူ900ကျော်ပြီလို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ပြန်လည်ကျန်းမာလာသူကတော့860ကျော်ရှိပါတယ်။တနင်္ဂနွေနေ့ထိစီးရင်အရာမလေးရှားမှာယောဂကုသခံထားရသူ9900ကျော်နဲ့သေဆုံးသူ98ဦးရှိပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ပြန်ပွားခဲ့တဲ့တရုတ်နိုင်ငံမှာတော့ဟေလောင်ကျင်းပြည်နယ်နဲ့ဂွန်တောင်းပြည်နယ်တွေမှာကုသမှုအသစ်12ဦးလောက်ရှိတယ်ဆိုပေမဲ့တနင်္ဂနွေနေ့ထိ17ရက်ဆက်တိုက်သေဆုံးသူစီးရင်မရှိပါဘူးရှင်။